VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မော်မှာအင်ဒိုနီးရှားနိုင်ငံတော်ဝမ်းမှာကိုဗစ်ကာကွယ်ဆေးထုတ်မှုအစီအစဉ်တွေကိုစတင်နေပါပြီ။သမရချိုကိုဝီဒိုတို့ကတရုတ်နိုင်ငံထုတ် Sinovac ကိုဗစ်ကာကွယ်ဆေးကိုဗုဒ္ဓနေ့ကထိုးပြီးတော့ကာကွယ်ဆေးထုတ်အစီအစဉ်ကိုစတင်ခဲ့တာပါ။ကိုဗစ်ကာကွယ်ဆေးကိုဦးစားပေးအဆင့်လိုက်ထိုးသွားမဲ့အထက်မှာတက်ကြီးရွယ်ဦးတွေအစား18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးသွားပေးမဲ့အကြောင်းဆက်ပြီးတော့တင်ပြပေးပါမယ်ရှင်တရုတ်နိုင်ငံထုတ် Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အသုံးပြုဖို့အတွက်အင်ဒိုနီးရှားအစအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနကခွင့်ပြုပြီး2ရက်အကြာပုတ်ထုံးနေတော့ကနိုင်ငံတော်ဝန် COVID ကာကွယ်ဆေးထုတ်အစီအစဉ်တွေကိုစတင်ခဲ့ပါတယ် Sinovac COVID ကာကွယ်ဆေးကိုတရုတ်နိုင်ငံပြီးရင်အင်ဒိုနီးရှားကဒုတိယနိုင်ငံအဖြစ်အရေးပေါ်အသုံးပြုခွင့်ပေးခဲ့တာလည်းဖြစ်ပါတယ်အသက်59နှစ်အရွယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကနိုင်ငံထဲမှာပထမဆုံး Sinovac COVID ကာကွယ်ဆေးအထိုးခံခဲ့ပါတယ်
။ Setelah kita melakukan vaksinasi perdana ini
ကျွန်တော်တို့အခုလိုမျိုးကာကွယ်ဆေးထိုးမှုစတင်ပြီးတာနဲ့နိုင်ငံတော်လုံးမှာရှိတဲ့ပြည်နယ်တွေခရိုင်တွေမြို့တွေမှာကာကွယ်ဆေးထိုးအစီအစဉ်တွေကိုဆက်လုပ်သွားမှာဖြစ်ပါတယ်။အင်ဒိုနီးရှားအစားအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနရဲ့အရေးပေါ်အသုံးပြုခွင့်နဲ့အင်ဒိုနီးရှားအစ္စလမ်ဘာသာရေးခေါင်းဆောင်တွေအဖွဲ့ရဲ့ခွင့်ပြုချက်ရရှိပြီးတဲ့နောက်မှာဒီပထမဆုံးကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ
်။သမရအိမ်တော်မှာပို့ထုံးနေတော့ကသမရဝီဒိုတို့အပြင်နိုင်ငံခြားရေးဝန်ကြီးနဲ့တခြားအစိုးရထိပ်တန်းအရာရှိတချို့ပထမတစ်ချိန်ကိုဗစ်ကာကွယ်ဆေးအထိုးခံခဲ့ကြပါတယ်။နှစ်ချိန်ထိုးဖို့လိုတဲ့ Sinovac ကိုဗစ်ကာကွယ်ဆေးကိုနောက်ရပိုင်းရက်တွေမှာဒုတိယအချိန်ထိုးကြမှာပါ။အင်ဒိုနီးရှားမှာစတင်နေတဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကကျန်းမာရေးဝန်ထမ်းတွေပြီးရင်တခြားနိုင်ငံတွေမှာလို့တက်ကြီးရွယ်ဦးတွေကိုဦးစားမပေးပဲအသက်18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးဆေးထိုးပေးနေပါတယ်။တရုတ်ရဲ့ Sinovac COVID ကာကွယ်ဆေးကတက်ကြီးရွယ်ဦးတွေအပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတဲ့စမ်းသပ်မှုအပြည့်အစုံမသိရသေးတာကြောင့်ရောတခြားသူတွေနဲ့ထိတွေ့မှုပုံများတဲ့လုပ်ငန်းခွင်ဝင်နေကြသူတွေကိုဦးစားပေးတဲ့အနေနဲ့ပါအခုလိုကာကွယ်ဆေးထိုးပေးနေတာပါ။အဲ့ဒီအသက်အရွယ်ပိုင်းကကူးစက်နိုင်ခြေပုံများတယ်လို့ကျန်းမာရေးဝန်ကြီးကပြောကြားထားပါတယ်။Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာစမ်းသပ်တာ 65.3% ခန့်နှုန်းထိရောက်မှုရှိတယ်လို့အင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။ဘရာဇီးလ်နိုင်ငံမှာစမ်းသပ်တာကတော့ 90% ခန့်နှုန်းပဲထိရောက်မှုရှိတယ်လို့ပြောထားပါရယ်။အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာ COVID ကာယောဂါအဆိုးဆုံးကူးစက်ပြန့်နှံ့နေတဲ့နိုင်ငံတစ်ခုဖြစ်ပြီးနေ့စဉ်အတည်ပြုလူနာပြန့်မြ 9,000 လောက်ရှိနေတာပါ။ COVID ကြောင့်နှစ်20အတွင်းမှာပထမဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အတွက်စီးပွားရေးပြန်ပြီးဥမော့နိုင်ရေးအတွက်အင်ဒိုနီးရှားအစိုးရကစိတ်အားသန်းနေပါတယ်။ကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီဆိုပြီးအနေအထိုင်မပေါ်ကြဖို့အတွက်သမ္မတဝီဒိုတို့ကလည်းအခုလိုထပ်ပြီးတော့သတိပေးခဲ့ပါတယ်
။ Saya ingin mengingatkan kembali tentang pentingnya disiplin terhadap
ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေလုပ်နေပေမဲ့ကျန်းမာရေးဆိုင်ရာလုပ်မှုအရေးကြီးတဲ့အချက်တွေကိုမမေ့ကြဘူးလို့ပြောချင်ပါတယ်။နှာခေါင်းဆီးတက်ပါလက်ဆီးပါတယောက်နဲ့တယောက်ခတ်ခေါ်ကနေကြပါလူကြားတွေသွားတာရှောင်ကြပါ
ကိုဗစ်ကရောဂါအဆုံးသတ်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကအဓိကလို့မမှတ်ယူကြဖို့အတွက်ကျွမ်းကျင်သူတွေကလည်းသတိပေးနေပါတယ်ကာကွယ်ဆေးထိုးထားပြီးသူတွေယောဂါကူးနိုင်သလားဆိုတာကိုလေ့လာဆန်းစစ်မှုတွေလုပ်ဖို့အတွက်လိုအပ်နေသေးတယ်လို့သူတို့ကထောက်ပြနေကြပါတယ်အင်ဒိုနီးရှားနိုင်ငံဟာ AstraZeneca, Pfizer အပြင်တရုတ်က Sinopharm COVID ကာကွယ်ဆေးစုစုပေါင်းတန်း330ကိုဝယ်ယူဖို့အတွက်လဲစာချုပ်ချုပ်ဆိုထားပါရဲ့ရှင်ကျွန်မဆူမြတ်မော်မှာ